ရန်ကုန်တိုင်းလိုင်သာဆက်မှုဇုံအမှတ်3က Master Sports ဖနက်ဆက်ယုံကိုပိုင်တဲ့ကိုရီးယားနိုင်ငံသားကဆက်ယုံပိတ်ပြီးထွက်ပြေးသွားတဲ့နောက်အလုံးလက်မဲ့ဖြစ်နေတဲ့အလုပ်သမားတွေကသူတို့ကိုနစ်နာကြေးပေးဖို့တောင်းဆိုနေတဲ့ကာလမှာပဲမင်းညကရက်တဖွဲ့ကဝင်ရောက်ရိုက်နဲ့လူစုခွဲလိုက်တဲ့အတွက်အလုပ်သမားအယောက်30လောက်ဒဏ်ရာရသွားတယ်လို့သိရပါတယ်ဖြစ်ပုံကတော့ဒီလိုပါအလုပ်သမားတွေကသူတို့နစ်နာကြေးကိစ္စနဲ့ပတ်သက်လို့တလားကြတဲ့အချိန်မင်းညလည်းကအလုပ်သမားယုံမှသွားပြီးမေးတဲ့အခါပြည်လည်အောင်ဖြည့်ရှင်းမပေးလို့အလုပ်သမားဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးဝင်းရှိန်ဖြည့်ရှင်းပေးဖို့တောင်းဆိုပြီးစက်ယုံရှိမှစီယုံကြတဲ့အခါညပိုင်းမှာတော့ဦးဝင်းရှိန်ရောက်လာပြီးရှင်းလင်းပြောဆိုတယ်လို့အလုပ်သမားခေါင်းဆောင်မခင်မျိုးကြီးကအခုလိုပြောပြပါတယ်
ရုံးနဲ့ပြည်တဲ့နေ့ကလူတွေလှုပ်ဆောင်ပေးရမယ်ဆိုတာကိုပြောပြရမှာပေါ့နော်ဒီပိုင်းရုံးကိုပြောကြဒီပိုင်းရုံးကိုဆိုတော့ဒီပိုင်းရုံးကလူကြီးကနေပြီးတော့ဆက်တလာပိုင်း9ရက်နေ့လောက်မှရမှာတော့မတိကျသေးဘူးလို့ပြောလိုက်တယ်ဆိုတော့အဲ့တော့တကယ်တည်းကဒီလူကြီးရက်ခွာကြီးကိုသူတို့မဆောင်နိုင်ဘူးဝင်းကြီးကတာဝန်ယူကြတယ်ဆိုတော့ပေါ့နော်တာဝန်ရှင်ရှင်းပြတာဆိုကလေးတွေကပြန်လာကြတယ်စိတ်ုံပေါ့နော်စိတ်ုံပြန်လာကြတဲ့အခါကျတော့ကြောက်တဲ့ခါလေးတော့ရှိတယ်ကြောက်တဲ့ဒီ9ရက်လောက်ကြောက်တဲ့ပြီးမှနောက်ကျတယ်ဦးရှင်လာတွေ့မယ်အစည်းအဝေးရှိတယ်ဆိုတော့တစ်ခါဖွင့်ပြီးတော့အကုန်လုံးဝင်ရတယ်ဝင်ခိုင်းတာဦးရှင်ဝင်ခိုင်းတယ်ကျေလို့ရတယ်ပြည်။ဦးရှင်ဝင်လာပြီးတော့တော်လေးပြေးလိုက်ပြီးအိုဘဲရတယ်။ဘာလို့အိုဘဲရပဲတက်ရကြနေလဲဆိုညီမတို့လူသမားတွေမှာတော်လေးတရားဟောမှာပါမနာ။ညီမတို့လူသမားတွေလည်းထွက်လို့မရတော့တော်လေးပြေးလိုက်။ဒါနဲ့မှဦးရှင်ကပြီးလို့ပြောတယ်။ဘယ်လိုပြောပြလဲဆိုတော့ဆယ်လာပိုင်း၉ရက်နေမှာ၄နာရီပြင်းမယ်။၄နာရီပြည့်ပြင်း၄ရက်ကြာဆိုကန့်တက်ပြီးလို့မရသေးဘူး။ဒီကြားထဲမှာကန့်ကွက်မယ်လို့ပြောလာလိုက်ရင်နောက်ပြတစ်လကြာမယ်။တစ်လပိုင်းကုန်မာနီမှာရမယ်လို့ပြောတော့ခရီးတွေအားလုံးမဟုတ်ဘူး။သုံးရက်ကျန်ခေတခုပြေးတာဘယ်ရက်လောက်ခံနိုင်လဲ။အဲ့လိုခံမမပေးနိုင်ဘူးလေ။အဲ့နမမင်းနဲ့ကိုယ်ကတော့တောင်းပြီးတယ်ဒီလားပုံကိုလုတ်ပြပါပေါ့လုံးမပေးနိုင်ဘူးလုံးမပေးနိုင်တပည့်ကိုထိုင်းကြည့်ပြပါဦးဘာရင်ဘာရင်ဘာဖြစ်ရှင်းပြပါသူ့ထက်ကကြီးတာအလုံးမဝင်ကြီးကြီးပဲရှိတော့တယ်နော်ဝင်ကြီးတဲ့ကြီးတော့တပည့်ကသူ့ကိုကုညီတောင်းတာသူလည်းရီရီမောမောနဲ့နောက်ဆုံးမလို့ဒီသူ့ကိုဘာမှမလုပ်ခဲ့ဘူးခေါင်းဆွဲကြော်နဲ့အနှက်နဲ့တော့ဝတ်တိုက်ကြတာပိုရောင်မစားဘူးသူ့ကိုတော့အဲ့တော့သူလည်းရီရီမောမောနဲ့နေတယ်နေပြီးသူ့ရီးသေးတယ်အားရလို့သူကရီနေပြီးတော့ဖုန်းနေပါလိမ့်ဆက်တယ်ရဲတယ်လက်နဲ့အပြည့်စုံနေတယ်လက်ထိတ်တွေပါယူခဲ့ပါတဲ့အဲ့လိုပြောလိုက်တယ်
ဒါပေမဲ့ဦးဝင်းရှိန်စီကလည်းတိကျတဲ့အဖြစ်မရတဲ့အတွက်အပြန်အလှန်ပြောဆိုနေရကနေဦးဝင်းရှိန်ကသူ့ကိုပိတ်ထားတယ်လို့ယူဆပြီးရဲတပ်ဖွဲ့ကိုခေါ်လိုက်တဲ့အကြောင်းနဲ့ရဲကဝင်ရောက်ရိုက်နှက်ဖြိုခွဲတဲ့အကြောင်းမခင်မျိုးကြီးကဆက်ပြောပါတယ
်။လူဖြစ်သွားတယ်ဆိုတော့ကိုအဲ့မှာညီမကိုအစည်းအဝေးလုပ်ဖို့ဆိုပြီးညီမလူစုပေးလိုက်တယ်လူ။လူသမားကိုယ်စီလည်းထွန်းထောင်းနိုင်တယ်ပါတော့။အပြင်မှာရဲတပ်ဖွဲ့ရဲ့အကြီးဆုံးကလူကတွေ့ချင်လို့တမီးရဲ့ညွန်ချုပ်ကိုဒီလိုချုပ်လို့တော့မရ။ချုပ်တာမဟုတ်ဘူးတမီးကိုအစည်းအဝေးရတယ်။ဒီလိုအစည်းအဝေးလုပ်ပြီးဦးဝင်းရှိန်နဲ့ကိုလေးလည်းပြန်အဲ့လိုတပေါင်းလို့အခါနာလေးနေပါဦးပြောပဲပြောထားပြီးနော်သူတို့ကျမပေးမှုဆိုလူရင်းတွေရောအများများနေတော့ညီမတို့လည်းကြောက်တာပေါ့ရဲတဲ့တွေကလည်းဒါအများနေပြီ PPC ကြီးတွေပါတွေကဖျက်ချပလိုက်ပြီးညီမတို့ကြီးပြည့်ကြည့်တယ်အလုံးနဲ့ရင်းနဲ့ဝင်းရိုက်သွားတာဒါတို့ရတယ်ဆိုတော့ညီမတို့စီဝေးလုပ်ဖို့လူစုပေးသမီးရဲ့ဆိုသမီးကစုပေးလိုက်စုပေးနေချိန်မှာအဲဒါကားတွေဆွဲပြီးတော့လှန်နေကြတာပေါ့နော်နည်းနည်းဒါလေးကြည့်တာလည်းမကြည့်ဘူးညီမအဲအောင်တကြီးနဲ့နောက်ကိုလှက်ကြည့်လိုက်တဲ့အချိန်မှာအဲ့ဒီရဲတွေကညီမဘာလို့ညံနေလဲရိုက်ချတယ်ညီမကကောင်းတဲ့ညီလုံးကိုထိမှကြတယ်လက်နဲ့ထိုးခံလိုက်တာပေါ့နော်လက်ကိုထုတ်ခံတယ်ဘာလို့လဲချက်ရိုက်ခံတယ်အဲ့တော့ဒီလက်တောင်ချင်းကိုကပူရောင်ပြီးတော့အဲ့လိုရိုက်ခံနေတော့ဟာအခုရှင်ရှင်မှလည်းရိုက်ခံနေရဦးရှင်လည်းမစွဲဘူးအလုပ်သမားကိုယ်စီလည်းကြည့်တယ်ထုံးထုံးနိုင်ရှင်မှလည်းရိုက်တယ်ထုံးထုံးနိုင်လည်းမစွဲဘူးအဲ့တိုင်းကြည့်နေရိုက်ရိုက်တာတမျိုးအဲ့လိုရိုက်တာရှိနေရလားကဲတမျိုးကယ်ပါအောင်လို့အဲ့ဒါရေကိုညမှာဘာလို့လို့လဲနေရာငါ့ကိုလောက်ကလာလဲငါဒီမှာစီဝေးလေးကိုပြောလို့မရဘူးအချိန်မှရေကနောက်တစ်ချက်ရိုက်ဖို့လို့ကငါကခေါင်းထိုးပြလိုက်တယ်တခါရိုက်တော့လို့ထိုးပြလိုက်တော့အဲ့တော့ညီမရိုက်သွားတာတခါအဲ့တော့ညီမလည်းကြောင်ပြီးတော့ဘာမှလည်းပြန်မပြောနိုင်လို့ထူထူပြီးတော့အဲ့လိုရက်လို့ဒီဘက်လက်ပဲအချဟာဒီဘက်လက်ကထီးပန်တဲ့လက်ကိုဖိုက်ရိုက်တယ်တခါဆက်လိုက်ရတဲ့ရက်ကညီမထီးတဲ့ဘက်လင်းပြန်ကျေမွပြီးတော့နားလည်းနားလို့ရှေ့တာတို့လည်းပြီးတော့မရိုက်တော့ဘူးနောက်ပြီးဆိုတော့အဲ့ဒီ channel နဲ့ပြန်ပြန်ပြန်ပြန်တော့မင်းကလေးတွေမာဒန်သေးပြီးတော့ဝင်ပြီးတော့ရိုက်တော့တာကုန်းလို့အဲ့လိုဒီချိန်ရိုက်ပြီးတော့ပြီးတော့ကလေးတွေကလည်းတောက်တောက်လာနေတာကုန်းကြီးကြောင်ညီမကအဲ့ချိန်မှာအဲ့ချိန်ရှင်ကတန်းခဲ့ရှင်ဒီမှာနောက်ပြီးဒီ wish တွေကကားပေါ်တက်သွားပြီအဲကောက်တက်သွားတယ်ကျွန်တော်နောက်တစ်ချိန်အဲရေရောညာသာသိပြီးတိုင်းကြီးကိုတီးပြီးတယ်ပြီးတော့ဝင်ပြီးနောက်တစ်ချိန်ရိုက်ထားမှမလို့တောင်းလာနေနေပြီးတာမနေ့ကမှလူတွေစုံတန်ရာတွေရဲ့ကြသူပြားကြီးထိုးပြီးတယ်ချက်ပြီးချုပ်ကြတယ်တော့အကြည့်ကြတယ်နေရတယ်လူတွေရှိတယ်ချင
်းဒီလိုရိုက်နေတဲ့အတွက်မခင်မျိုးကြီးမတန်တန်းဝေမဆုမွန်မမျိုးမျိုးကြီးပါဝင်အလုသမားအယောက်30လောက်ရိုက်ခံပြီးဒီနေ့တော့တက်မှန်ရိုက်ဆေးစစ်နေကြတယ်လို့ဆိုပါတယ်အားကစားဖက်နှက်တွေချုပ်တယ်အဲ့ဒီ Master Sports ဆက်ယုံကိုမနေ့ကမေလမှာစာဖွင့်ခဲ့ပြီးအလုသမားအများစုဟာ AR တိုင်းကလူငယ်တွေဖြစ်တယ်လို့သိရပါတယ်ပြီးခဲ့တဲ့မေလမှာတော့လောခလာစာနဲ့တခြားအခွင့်အရေးတွေတိုးပေးဖို့အလုသမားတွေကဆန္ဒပြတောင်းဆိုခဲ့ပြီးတဲ့နောက်အလုသမားပြည်ပခဖြည့်ရှင်ရုံရဲ့ဆုံးဖြတ်ချက်နဲ့အလုသမားတွေတောင်းတဲ့အတိုင်းလာစာတိုးပေးမယ်လို့ကိုရီးယားအလုပ်ရှင်ကသဘောတူခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ပြဿနာပြေလည်ပြီးတလအကြာလောက်မှာဆက်ယုံကိုထားပြီးပန်ရှင်ကထွက်ပြေးသွားတာဖြစ်ပါတယ်။ဒီအတွက်ဆက်ယုံကပစ္စည်းတွေကိုလေလံတင်ရောင်းချပြီးအလုသမားတွေကိုနင့်နာကြီးပေးမယ်လို့သက်ဆိုင်ရာကပြောဆိုထားလို့အလုသမားတွေကစောင့်နေကြလို့သိရပါတယ်။ ဒီပြဿနာနဲ့ပတ်သက်လို့ကူညီနေတဲ့88မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူအဖွဲ့ကြီးကမမမဦးကအခုလိုပြောပြပါတယ
်မြန်မာဥပဒေမှာတခြားနိုင်ငံကနိုင်ငံသားတွေလာပြီးတော့အနိုင်ကျင့်နိုင်ခံရမလားကိုယ်နိုင်ငံကကိုယ့်ပြည်သူလူထုကိုကာပါလုပ်နေတဲ့ဥပဒေကိုမရှိတော့ဘူးလားမရှိဘူးဆိုလို့ရှိရင်ဒါရေးဆွဲဖို့လိုအပ်နေတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့နိုင်ငံကနိုင်ငံရဲ့ယင်းနှောင့်နှံမှုတွေကိုလည်းဖိတ်ခေါ်ထားတာဖြစ်တယ်အဲ့တော့မြန်မာအလုံသမားတွေအနေနဲ့ကဒီမှာအလုံးလမဲ့ပြဿနာဖြစ်နေလို့နိုင်ငံသားကိုထွက်ပြီးအလုံးလုံးပြန်တော့လေဘာသာစကားမကျွမ်းကျင်မှုအချို့အခက်အခဲလေးတွေပညာရေးအခက်အခဲလေးတွေကြောင့်မို့လို့ဖိနှိပ်ခံရတယ်။ဒီတွင်မှာရှိတဲ့အလုံးသမားတွေကြပြန်တော့လေနိုင်ငံသားအရေးရှင်တွေကလာပြီးဖိနှိပ်နေတယ်ဆိုလို့ရှိရင်ဒါတွေအတွက်ဘယ်သူမှတာဝန်ရှိဆုံးလဲ။ကျမတို့အစိုးရမှတာဝန်ရှိဆုံးပဲ။ဒီဥပဒေတွေကိုပြဋ္ဌာန်းဖို့ရာအတွက်အစိုးရမှတာဝန်ရှိဆုံးပဲလို့ကျမအမိတယ်
ရှိစချင်းမျိုးဆက်ညီညာရေးနဲ့ပွင့်လင်းလူဖွဲ့စည်းကမမမအူပြောသွားတာပါဒီပြဿနာနဲ့ပတ်သက်လို့အဲလိုအပြည့်ပြည့်ဆိုင်ရာအလို့သမားအဖွဲ့ကိုလည်းတင်ပြသွားမယ်လို့ပြောပါတယ်ခင်ဗျာ